ဒီစီဇန်မှာဆိုရင်မန္တလေးအငိမ့်လောကအခြေအနေတွေအကြောင်းကိုနားဆင်ကြပါပါအငိမ့်တပင်အမှုပညာတွေထွန်ကားဆုံးဖြစ်တဲ့မန္တလေးမြို့မှာအခုတော့အငိမ့်တွေမရှိသလောက်ရှားပါးနေပြီးအငိမ့်လောကနှီးကုန်းချုပ်တော့မဲ့အရေးအယံတွေမြင့်တွေ့နေရပါတယ်အငိမ့်လောကသားတွေလည်းကြုံရကြပန်းလောက်ကန်စားတောင်းနေကြပါတယ်အခြေအနေတွေဆုံဆုံလင်းလင်းသိနိုင်အောင်လို့အငိမ့်လုပ်ငန်းကိုထူထောင်လောက်ကန်ခဲ့သူလည်းဖြစ်ပြီ ပဲမေးမြန်းပြီးတော့တင်ဆက်ထားပါတယ်နားဆင်နိုင်ပါပြီရှင
်ဒီမန္တလေးမြို့ဟာဆိုလို့ရှိရင်မြန်မာပြည်ရဲ့အငိတ်လောကမှာအဓိကအကြဆုံးအငိတ်အမှုပညာနဲ့ပတ်သက်လို့ရှိရင်အင်အားလည်းအများဆုံးဒီတမိုင်းဖြတ်တန်းမှုကလည်းအကြီးအမားဆုံးမြို့ကံပရိသတ်တွေရောဖန်တီးတဲ့အမှုပညာရှင်တွေရောကဒီအငိတ်နဲ့ပတ်သက်လို့ရှိရင်တော်တော်လေးကိုစိတ်ဝင်တစားနဲ့ချစ်ချစ်ခင်ခင်အရှိဆုံးမြို့လို့တနိုင်ငံလုံးကနားလည်ထားပါတယ်အခုကျွန်တော်တို့ကြားရတာမန္တလေးမှာအငိတ်နေရာ3-4ခုလောက်ပဲကျန်တော့တယ်လို့ကြားပါတယ်ခင်ဗျာအဲ့ဒါဟုတ်ပါသလား
ဟုတ်ပါတယ်ရှင်ဟိုမန္တလေးကအမှုပညာမြို့တော်လို့ပြောလို့ရပါတယ်အမှုပညာမြို့တော်လို့ပြောတဲ့အချိန်မှာအရင်တုန်းက1980ဝန်းကျင်ကအငိတ်ပေါင်း30ကျော်ရှိပါတယ်ခုတော့အငိတ်က၄ငိတ်နဲ့ကျန်လာတော့တယ်ရှင်။88ခုနှစ်နောက်ပိုင်းမှာတဖြည်းဖြည်းတဖြည်းဖြည်းနဲ့ကျော့သွားတာရှင်
။တကယ်ဆိုရင်အခုလိုစောင်းရသည်ကာလတွေဆိုလို့ရှိရင်မန္တလေးမြို့မှာဘယ်နေရာကပဲတွားတွားတနေရာမဟုတ်တနေရာမှာအငိတ်ကနေတဲ့အတန်တွေကြားနေရတယ်ဆိုပြီးတော့မန္တလေးမြို့ကိုလွမ်းဆွတ်နေတဲ့လူတွေကဒီလိုအငိတ်နဲ့တန်းတားကြတာရှိပါတယ်။အခုမန္တလေးမြို့ရဲ့စောင်းရသည်အငိတ်ရသည်ညတွေကဘလို့ဖြစ်နေပြီလဲခင်ဗျ။အ
ခုတော့မန္တလေးမြို့ကြီးက၆ကနေတယ်လို့ပြောရမှာပေါ့ရှင်။ရက်ွက်တိုင်းကလည်းအငိတ်ကိုမငားနိုင်ကြတော့ဘူးရှင့်ငားဖို့လည်းသူတို့မှစိတ်ကူးလည်းတိတ်မရှိတော့ဘူးဖျားဝဲလေးတွေဆိုလည်းဒီတိုင်းတိုင်းအဖြစ်ကလေးတွေပဲတာချက်ကလေးဖွင့်ပြီးတော့ပြီးသွားကြတာများတယ်ရှင့
်ဘလို့ဖြစ်လာလဲခင်ဗျဒီအငိတ်တပင်အထွန်းငားဆုံးမြို့မှာဒီလောက်ထိဆုတ်ယုတ်သွားတဲ့အခြေအနေတွေဟာဘာကြောင့်ဖြစ်ရလဲလို့ထင်ပါလဲ
ဆုတ်ယုတ်သွားတဲ့အခြေအနေတွေကတော့အဖက်ဖက်ကအများကြီးလို့ပဲပြောရမယ်ရှင့်ပြည်သူလူထုကဒီအငိတ်ကလေးတွေကိုကြည့်လို့ရှိရင်သူ့ရဲ့ဘဝအမောပြေတယ်ပေါ့ရှင့်လူရှင်တော်ပြလုံးလေးတွေပြတယ်သူတို့ပြောကျင်တာလေးတွေလူရှင်တော်တွေကပြောပေးတယ်နောက်ဩဘရာတွေကတယ်သူတို့ပြောပေးကျင်တာလေးဒီဩဘရာတွေဇာတ်ုထဲမှာပြောပေးတယ်ဆိုဘဝမောတွေပြေးကြတာပေါ့အခုကျတော့အငိတ်ငှားလို့ရှိရင်အချုပ်အခြေတွေကပါလာပြီရှင်အငိတ်ငှားတာနဲ့တပြိုင်နဲ့ကျမတို့အငိတ်ထောင်တဲ့ဘက်ကနေပြီးတော့ပါတီထောင်ဝင်လိုင်စင်တွေပေးရတယ်နောက်ပြီးတော့ကျမတို့အငိတ်အဖွဲရဲ့လူစရင်အတိအကျပေးရတယ်ရှင်လူစရင်ရဲ့မှတ်ပုံနဲ့အငိတ်အဖွဲထဲမှာပဝိုင်းကြီးဆိုလဲပဝိုင်းကြီးပေါ့ဒိုးရီဆိုလဲဒိုးရီပေါ့သူ့ရဲ့နေရာလိပ်စာအပြည့်စုံအဲ့ဒီစရင်ကြီး35ယောက်လောက်စရင်ကြီးကိုကျမတို့ကအဲ့ဒါတွေကိုမိတူတွေတစ်ထက်ကြီးဆွဲထားရတယ်။ပွဲလာငားတဲ့အခါမှာပွဲမိန်ခံမှုဆိုပြီးအဲ့ဒီစာရွက်တွေပါထည့်ပေးလိုက်ရတယ်ရှင်။ထည့်ပေးပြီးတော့ပွဲမိန်ခံတဲ့ရက်ကွက်ကဒီအငိတ်ကိုထည့်ခြင်းလို့ရှိရင်သူတို့စီမှာခံဝင်ချုပ်လက်မှတ်ထိုးရဒီအငိတ်ကနိုင်ငံရေးနဲ့ပတ်သက်တဲ့ပြက်လုံးမဖြစ်ပါဘူး။သူတို့အကြီးညိုပြက်စီတဲ့ပြက်လုံးတွေမဖြစ်ပါဘူးဆိုပြီးတာဝန်ယူရမယ်။အခုဖြစ်လာလို့ရှိရင်ငှားတဲ့လူတွေပေါ်မှာဟိုကတာဝန်ကြီးတယ်ပေါ့အဲ့လိုမျိုးတွေသူကအချုပ်အခြေတွေနဲ့လှုပ်လှုပ်လိုက်တဲ့ခါကျတော့ငှားတဲ့လူတွေကလည်းပွဲတော့ငှားကျင်တာပေါ့ရှင်ဟိုရက်ွက်အတွက်ပျော်ပွဲရှင်ပွဲလေးတယ်ဒါပေမဲ့ဒီဥစ္စာတွေကိုကြောက်လာတယ်တဖြည်းဖြည်းနဲ့ကြောက်လာတဲ့အတွက်အငိတ်ကိုငှားတဲ့လူကနည်းနည်းနည်းလာနည်းလာတဲ့ခါမှာကျမတို့ဘက်ကလှုပ်ရှားရတဲ့လူတွေကလည်းရင်းရတာနဲ့လှုပ်ရှားရတာနဲ့စိတ်ညစ်ရတာတွေနဲ့မကမီဘူးဖြစ်တော့တဖြည်းတဖြည်းတဖြည်းဖြည်းနဲ့ကျုံ့လျော့သွားတာအခု၄ညိမ့်နဲ့ကြံတော့တာပေါ့၄ညိမ့်တောင်းမှကျမပြောဦးမယ်၂ညိမ့်ကတော့နည်းနည်းဒေါင်းဒေါင်းကြီးပေါ့၂ညိမ့်ကတော့စိတ်ဒေါင်းဒေါင်းမကြီးဘူးအဲ့ဒီဒေါင်းဒေါင်းကြီးပါတယ်ဆိုတဲ့အညိမ့်ကဟိုးအရင်နှစ်တည်းတုန်းကတစ်နှစ်ကိုကွဲကြည့်ပေါင်း200ကျော်ကပြားကြရတယ်အခုတော့100တောင်းမပြည့်ပါဘူးရှင်ဒီတိုင်းလှုပ်ရှားနေကြရပါတယ
်အညိမ့်ကြည့်တဲ့ပရိသတ်တွေကအညိမ့်ဆိုတဲ့အမှုပညာကိုမကြိုက်တော့လို့လား
မကြိုက်တာတော့မဟုတ်ဘူးရှင်ဒီပြရလာတဲ့ဟိုဂွေလေးတွေပါလေးတွေဖန်တော့သူတို့ကြည့်ကြတယ်ပြီးတော့ကျတော့အဲ့ဒီဖြောပြေးရေးတွေကလည်းအိမ်ထဲရောက်လာတာလည်းပါပါတယ်ပြင်ထွက်ကြည့်စရာမလိုတော့ဘူးလေအဲ့ဒီအငိတ်ဂွေတွေပေါ့ချင်းထွက်ကြတယ်လူတွေကကြည့်ကြတယ်ဒီကြားထဲမှာရုပ်ရှင်မင်းသားမင်းသမီးတွေကဒီအငိတ်သဘင်ဝင်ပြီးတော့မင်းသားတွေကလူရှင်တော်လို့ရုပ်ရှင်မင်းသမီးတွေကတပွဲလိုလေးတွေထုံမှန်းလေးတွေနဲ့ဝင်ကဒါလေးတွေကိုလည်းပရိသတ်ကလက်ခံနေတော့အဲ့ဒါကလည်းကျမတို့အတွက်သူတို့ကဖြစ်သွားတာဟု
တ်တယ်ဒါပေမဲ့သူတို့ကအငိတ်သမားတွေမှမဟုတ်တာအငိတ်အမှုပညာတွေတွေမှမဟုတ်တာ
ဒါပေမဲ့ရှင်သူတို့ကအဲ့ဒီလောက်လှုပ်တတ်တာကိုသူတို့ကတော်တော်လှုပ်တတ်နေပြီလို့ဖ ရှင်ပုံရပါတယ်တကယ်တမ်းကျတော့ကျမတို့ဒီပညာကိုတကယ်ကိုသင်ယူလာခဲ့တဲ့လူနဲ့တော့ဘယ်တူနိုင်မလဲဒါပေမဲ့သူကဒီနေရာတွေပါအကုန်ဝင်းယူပါတယ
်ချုပ်ပြီးတော့ပြောရမယ်ဆိုလို့ရှိရင်မြမပြီးမှအထူးသဖြင့်မန္တလေးမြို့မှာအငိတ်ခေကုံသွားပြီလားခင်ဗ
ျအခုတော့နည်းနည်းပွင့်လင်းပြီလို့တော့ပြောလို့ရတဲ့အခြေအနေတော့ရောက်ပါပြီဒါပေမဲ့တကယ်တမ်းပွင့်ပွင့်လင်းလင်းဖြစ်လာရင်တော့ပြန်ဖြစ်လာမလိမ့်ဦးမယ်လို့ထင်ပါတယ်မပွင့်လင်းရင်တော့ကျမတို့အငိတ်ကတောက်လျှောက်ပြောက်ကွယ်သွားမှာသိကြနေပါပြီ
မန္တလေးဆိုတာကျွန်တော်တို့သိထားတာကဒီအငိတ်ထောင်နေဆိုတာလို့ရက်ကွက်လိုက်ကြီးတွေယာနဲ့ချီပြီးတော့အငိတ်နေဟိုရှိကြတဲ့မြို့ပါဒီမြို့ကအခု၄ငိတ်လောက်ပဲကျန်တော့တယ်၂ငိတ်အောင်မှတိတ်ပြီးတော့လာလာမကောင်းဘူးဆိုတဲ့အခြေအနေရောက်သွားပြီဆိုတော့ဒီအငိတ်အနုပညာနဲ့ရှင်သန်ရတဲ့ဒီအငိတ်အနုပညာတွေကအခုဘယ်တွေရောက်ကုန်ပြီလဲဘာတွေလုံနေကြပြီလဲသူတို့ရဲ့ဘဝကဘယ်လိုအခြေအနေရှိပါလဲခင်ဗျာ
သူတို့ဘဝတွေကဒီပညာကိုပဲတတ်တော့လှုပ်ရှားမယ်ဆိုတဲ့လူတွေကတော့ဓာတ်တည်တဲ့ရောက်ကုန်တယ်ရှင်ဓာတ်တည်တဲ့ရောက်တော့လေသူတို့ဟာနေရာရကြသလားဆိုတော့အဲ့ဒီလိုလည်းမဟုတ်ဘူးရှင်သူတို့စီးပွားရေးလေးသူတို့ဝင်းလေးလှယုံပေါ့နော်အဲ့လိုပေါ့ဖွေးတော့ဝင်တဲ့ဓာတ်တည်တဲ့ရောက်သွားကြရတယ်တချို့ကြတော့လေသာသမီများရဲ့လှုပ်ရှားထိုင်စားရင်းနဲ့သူတို့ဝါသနာပါရာလေးကိုခြေောက်ကလေးထွက်ကလိုက်ကိုနာလေးသချင်းလေးသွားထုတ်လိုက်အဲ့ဒီလိုလူတွေအဲ့လိုဖြစ်ကုန်ရတယ်ရှင်
ဒါပေမဲ့မြမအာနာပိုင်းဒီဘက်ကတော့ဒီဆိုကရေးတီးတို့မြမယဉ်ကျေးမှုအမှုပညာတွေမတိမ်ကောအောင်ဆိုပြီးတော့အားပေးတာတွေသတင်းတွေထဲမှာတော့တွေ့နေရတာပဲ
။ကျမအမျိုးသားရင်းနှီးမှုကြိုရာတစ်ခုလေးပြောပြရလေးရရှိရှင်
။ဟုတ်ကဲ့
။ကျမတို့2005ခုနှစ်မှာရဝရင်ငိမ့်ပြိုင်ပွဲဆိုတာကြီးတို့ကျင်းပလိုက်တယ်ရှင်။အဲ့ဒီအချိန်မှာတက်ထားတဲ့ခေါင်းစဉ်ကမြမသဘင်ပညာရှင်များဘဝတိုးတက်မြင်မာရေးဆိုပြီးတော့ရောက်ပြီငိမ့်ကြိမ်ပွဲဆိုပြီးခေါင်းစဉ်ကြီးတက်လိုက်တယ်။ဒီမှာမျိုးသားကမြမသဘင်ပညာရှင်များဘဝတိုးတက်မြင်မာရေးဆိုပြီးတော့ငိမ့်ကြိမ်ပွဲလုပ်ပြီးကြတယ်ကကျမတို့ရဲ့သဘင်တွေဘဝချွတ်ချုံကြသွားတာပါပဲ
။ဟုတ်ကဲ့ရာမင်းတရားငိမ့်ကပန်တရားထိထိမြင့်ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
။ကိုကြောင်လွင်စီစဉ်တင်ဆက်တဲ့နုပညာမိုးကောင်းငင်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါလေရှင်။